ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့မောင်တော်မြို့မှာနေ့ရက်အတွင်းမီးလောင်မှု၄ချိန်ဖြစ်ပွားခဲ့ပြီးဒီမီးလောင်မှုမှာစုစုပေါင်းလူနေအိမ်နဲ့မြေဆိုင်တဲ25လုံးဆုံးရှုံးခဲ့ပါတယ်။ဒေသခံတွေကတော့အကြမ်းဖက်သမားတွေကဝင်ရောက်မီးရှို့တာလို့ယူဆတယ်လို့မြို့အတွင်းကိုအကြမ်းဖက်တိုက်ခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
မောင်တော်မြို့မှာတရင်ကျွတ်လာပြင်းနေ့နဲ့လာပြင်းကျော်တရက်နေ့မှာမီးလောင်မှု၄ချိန်ဖြစ်ပွားခဲ့တာပါလာပြင်းနေ့ကြာသာရေနေ့ကညာပိုင်းတစ်ချိန်အပါအဝင်၃ချိန်ဖြစ်ပြီးဒီကနေ့နေ့ကင်းမှာတစ်ချိန်ထပ်မံလောင်ကျွမ်းခဲ့တာဖြစ်ပါတယ်ဒီကနေ့မီးလောင်ကျွမ်းတဲ့အခြေအနေကိုမောင်တော်မြို့နယ်မိသက်ဦးစီးမှုတန်းစင်ကအခုလိုပြောပါတယ်
မနက်ကတော့ဟိုဘုမီးကျင်းလေးညာပဲလောင်တာကိုကျွန်တော်တို့ကမီးဆိုင်နေရင်လေးဖြစ်လုံးတော့ကုန်ပါဟုတ်ကဲ့နောက်ကျ7:15
တရင်ကျွတ်လာပြင်းနေ့ကြာလာရေးနေ့ကမနေ့7:00လောက်မှာရက်ကွက်ငါရွာသိကေအရှိရွာမှာနေအိမ်တလုံးညနေ4:00လောက်မှာမြို့မမြောက်မြို့ဦးမှာနေအိမ်တလုံးနဲ့ည9:00လောက်မှာမြို့မမြောက်ရုပ်ရှင်ရုံလမ်းမှာနေအိမ်15လုံးလောင်ကျွမ်းခဲ့ကြောင်းပြောပါတယ်ဒီကနေ့နေ့ကင်း7:00ထပ်မံလောင်ကျွမ်းတာကတော့မနေ့ညကမီးလောင်ခဲ့တဲ့မြို့မမြောက်ရုပ်ရှင်ရုံလမ်းမှာဖြစ်ပါတယ်ဒီမီးလောင်ကျွမ်းမှုနဲ့ပတ်သက်ပြီးကြာသာရေးနေ့ကပထမမီးလောင်မှုကိုပေါ်စမီးအဖြစ်သတ်မှတ်ပြီးကြံမီးလောင်မှု၃မှုကိုရှုမီးအဖြစ်မြို့မရဲစခန်းကအမှုဖွင့်ထားကြောင်းမောင်တော်မြို့နယ်မိသက်ဦးစီးမှုကပြောပါတယ
်မြို့မရဲစခန်းကတော့ဒီမှာသူရှုမီးနေတယ်သူသုံးရစီစီသေးတယ်ပေါ့နော်ဟုတ်ကဲ့မီးရှို့တာတော့မှန်တယ်ဒါဘလူးရှို့တယ်သုံးရ
မောင်တော်မျိုးကဒေသခံတူကတော့အကျန်းဖက်သမားတွေလာရောက်ရှို့တာလို့ယူဆပြီး ARSA အဖွဲ့ကလာရောက်တိုက်ခိုက်မှာကိုစိုးရိမ်နေရကြောင်းအခုလိုပြောပါတယ်
။သူတို့ကချုပ်ပြီးတော့ကျွန်တော်တို့တိုက်ရတဲ့အိမ်ကိုမင်းလာရှို့မလဲလို့ဆိုရင်ပြတာလူရှို့ရောရှိလို့ရှိတာဟောင်းနေနေလဲနေနေလဲနေနေမှာရှိတယ်။မြို့တင်ကြတယ်အခုမြို့တော်လေးကလေးဒီပန်းမြို့တင်ကိုတိုက်တော့ခုနကမြို့လုံးသွားပြီးမင်းက ARSA ကလာပြီးတော့အလုံးကြီးနဲ့လာပြီးတော့ဆော်မလဲဆိုတော့ကြောင်းချက်ပြတယ်
မီးလောင်မှုဖြစ်ပွားတဲ့မြို့မမြောက်ရက်ကွက်ဟာမွတ်စလင်နဲ့တိုင်းရင်းသားတွေရုံတော်နေထိုင်တဲ့ရက်ကွက်လည်းဖြစ်ပါတယ်။ဩဂုတ်လတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်မှာမွတ်စလင်နေအိမ်30လောက်မီးလောင်ကျွမ်းခဲ့ကြောင်းလည်းပြောပါတယ်။မုံတော်မျိုးကအခြားဒေသခံတဦးကလည်းအကြမ်းဖက်သမားတွေလာရောက်တိုက်ခိုက်မှာကိုစိုးရိမ်နေကြောင်းအခုလိုပြောပါတယ်
။မင်းကသူ့တွေလို့ပြောရကြတာအဲ့တော့ကျွန်တော်တို့ကလိကျလာမလားလိကျလာမလားဘာလို့မှလည်းဒီလိုတောက်နေတော့အမှလာပြီးပြီးဆိုတာလေ။ဒီကားတော့မှရှိတဲ့ပုံရကလေးကအိုးအဖေရနေပေါင်းပြီးကလေးကမျိုးကိုစီမျိုးအမေနဲ့တောက်ချောင်းကလေးကရှင်းနေတာကလေးကပြောလို့မရဘူးလေကလေးကလာပြီးမျိုးပေါ်မှာမင်းချိုးလိုက်ကျွန်တော်ကဘလုံးမလုံးမရဘူးလေအားလုံးကိုးနေရတာကျွန်တော်က
စတင်ပါလာ26ရက်နဲ့29ရက်နေ့ကလည်းမောင်တော်မျိုးဟိန္ဒူရက်ကွက်မှာမီးလောင်မှု2ချိန်ဖြစ်ပွားပြီးနေအိမ်၄လုံးဆုံးရှုံးခဲ့ပါတယ်ဒီလ၄ရက်နေ့မနေ့2:00ကျော်မှာဗုဒ္ဓတော်မြို့နယ်မိချောင်းစည်းကြီးရွာမှာမီးလောင်မှုဖြစ်ပွားခဲ့ပြီးနေအိမ်9လုံးပျက်စီးဆုံးရှုံးခဲ့ကြောင်းနဲ့ဒီမီးလောင်မှုဟာ ARSA အကြမ်းဖက်အဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းတမ်ရော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်